American နိုင်ငံသားဝန်ကြီး Anthony Blinken ဟာသူ့ရဲ့တရုတ်နိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲတရုတ်သမ္မတရှီကျင်းပင်နဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်
။双方在一些具体的问题上呢也取得了进展，达成了共识，这很好。
နှစ်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုတွေအပြန်အလှန်လေးစားဖို့ယူသားမှုကိုအခြေခံဖို့နဲ့ဝင်ကြီးဘလင်ကင်အနေနဲ့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုအတွက်ပိုပြီးအပြုသဘောဆောင်ပါဝင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားတာပါဝင်ကြီးဘလင်ကင်ဟာ2018ခုနှစ်နောက်ပိုင်းတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့အဆင့်အမြင့်ဆုံးတန်တမန်ဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကတွားရောက်ဖို့စီစဉ်ခဲ့ပေမဲ့အမေရိကန်လေကြောင်းပိုင်နက်မှတန်တရားဖြစ်ပွဲတရုတ်ထောက်လန်းရေးမိုးပြန်ပူပေါင်းတွေ့ခဲ့တဲ့ကိစ္စကြောင့်ခီးစဉ်ကိုရွှေ့ချိုင်းခဲ့ရတာပါဒီနေ့မနေ့ဆော့ဆော့မှာပဲဝင်ကြီးဘလင်ကင်ဟာတရုတ်ထိပ်တန်းတန်တမန်ဝန်ကြီးနဲ့လည်း3နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဌာနကတော့တွေ့ဆုံဆွေးနွေးပွဲတွေဟာပွင့်လင်းပြီးအကျိုးရှိတဲ့ဆွေးနွေးပွဲတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံရှင်းပြိုင်မှုတွေဟာပြည်ပခါကိုလမ်းလွဲသွားတာမျိုးမဖြစ်ဖို့နဲ့ဆက်သွယ်ပြောဆိုတဲ့လမ်းကြောင်းတွေကတဆင့်တာဝန်တိတိစီမံနိုင်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံသားဝင်ကြီးဘလင်ကန်ပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရမက်ထရူမီလာကပြောပါတယ်တရုတ်နိုင်ငံသားဝင်ကြီးဌာနကတော့ဝင်ကြီးဘလင်ကန်နဲ့တွေ့ဆုံမှုတွေဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအရေးကြီးတဲ့အချိန်မှာကျင်းပတာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးအောက်ကိုထိုးကြနေတဲ့အနေအထားကိုပြန်လည်ပြောင်းလဲပြင်ဆင်ဖို့အတွက်လိုအပ်တဲ့အကြောင်းကြေညာချက်မှာထုတ်ပြန်ထားပါတယ်ရှင်။